မင်္ဂလာပါရှင်ကျန်ကြာရင်းနှင့်ပြုဆက်ဆံရေးဦးစီးဌာနစေကြီးကနောင်တို့မျိုးနယ်ယုံလူလူခြေပြုကမ်းမှတော်ရှိုးအစီအစဉ်လေးကနေကြိုဆိုလိုက်ပါပြီရှင်ဒီခုအစီအစဉ်လေးကတော့လူငယ်နှင့်စပတ်ချင်းကြောင့်ဒီကောင်းစီရတော်ရှိုးအစီအစဉ်လေးဖြစ်ပါပြီရှင်ဒီအစီအစဉ်လေးကိုကျမဒေါ်သဇင်ဦးနှင့်တူ
ကျမဒေါ်ရင်မောမြန်လေးတို့ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါပြီရှင်
မင်္ဂလာပါဆရာမရှင်
မင်္ဂလာပါရှင
်လူငင်းနဲ့စပတ်ချင်းကြောင့်ဒီကောင်းစီရဘူးပူရလေးကိုပြောကြားပြသလိုပါလိမ့်ရှင
်ဟုတ်ကဲ့ပါရှင်စပတ်ချင်းနဲ့ပတ်သက်ပြီးလူငယ်တွေဟာစပတ်မယ်ဆိုလို့ရှိရင်သူတို့ပို့သူတို့နားလည်မှုနဲ့တခြားသူပေါ်နားလည်မှုကိုမြင်တင်ပြနိုင်ပါတယ်စပတ်ချင်းနဲ့ပတ်သက်ပြီးကောင်းစင်လေးစောင့်ပုတ်ကလေးတစ်ခုကိုလည်းပြောပြချင်ပါတယ်အရာကတော့ read learn grow ဖတ်ပါလေ့လာပါကြည်ပါတိုးတက်ပါလို့အတိပဲရပါတယ်ဆိုလိုရင်းကတော့စာဖတ်ရင်းကနေလူငယ်တွေဟာမိမိကိုယ်ကိုသင်ယူရင်းကြီးပွားတိုးတက်ပါစေလို့ဆိုလိုတာပဲဖြစ်ပါလို့ရှင်စာဖတ်ခြင်းနဲ့ပတ်သက်ပြီးအကျိုးကျေးဇူးငါးချက်ကိုလည်းပြောပြခြင်းပါလို့ရှင်အဲ့ဒါတွေကတော့နံပါတ်၁ဆက်ဆံရေးစွမ်းရည်ကိုမြင့်တင်ပေးခြင်းနံပါတ်၂မိမိဖာသာစူးစမ်းလို့စိတ်ကိုကူညီပေးခြင်းနံပါတ်၃စိတ်ပီစီမှုကိုရောကြစေခြင်းနံပါတ်၄ကောင်းသောတန်ဖိုးများကိုပေးခြင်းနဲ့နံပါတ်၅တီထွင်ဖန်တီးနိုင်မှုစွမ်းရည်တွေကိုမြင့်တင်ပေးနိုင်ပါရှင်။ယနေ့ခေတ်ကပါမှာဆိုရင်စာဖတ်ခြင်းကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်လာပြီးဖြစ်တဲ့အတွက်လူငယ်တွေအားလုံးစာပေများကိုဖတ်ရှုလေ့လာရမှာဖြစ်ပါတယ်။ဖတ်ရှုလေ့လာတဲ့အခါမှာလည်းတုတ္တစာပေ၊ယတ္တစာပေအမျိုးအစားမခွဲခြားပဲဖတ်ရမှာဖြစ်ပါတယ်ရှင်။အဲဒီလိုစာဖတ်ခြင်းအဖြစ်လူငယ်တွေအတွက်စိတ်ဖြည့်စင်မှုနဲ့ကြောကြစီပြီးတော့စိတ်ကျမ်းမာရေးကိုလည်းကောင်းမွန်စေပါတယ်။ကိုချင်းစာစိတ်ကိုလည်းမွေးမြူပေးပြီးမှတ်ဉာဏ်အသိပညာနဲ့အုံနောက်ဖွံ့ဖြိုးတိုးတက်မှုကိုလည်းအထောက်အကူပြုစေပါတယ်ရှင်။ဒါကြောင့်လူငယ်တွေအားလုံးစာပေများကိုမဖြစ်မနေဖတ်ရှုသင့်ပါတယ်။အချုပ်အဖြစ်ပြောရမယ်ဆိုရင်တော့လူငယ်တွေဟာစာဖတ်ခြင်းအဖြစ်မိမိကိုယ်ကိုသင်ယူနိုင်မှုစွမ်းရည်နဲ့ဆိုင်ရီကိုပြည့်စုံနိုင်ကြပါစေမိမိတို့ရဲ့ရည်မှန်းရန်ပန်းပန်းကိုလည်းကြီးပွားထွက်တတ်အောင်ဆောင်ရွက်နိုင်ကြပါစေလို့အကြံပြုပြောကြားလိုပါတယ်ရှင
်ယခုလိုလူငယ်နဲ့စာဖတ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့လူငယ်တွေဘုဒ္ဓရအောင်ပြောကြားပေးရင်ဆရာမတို့လည်းကျေးဇူးများကြီးတင်ပါတယ်ရှင်
ကျမကလည်းပြောကြားခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်